နေပြည်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းပေါ်နိုင်ငံတကာသံတမန်တွေကအကောင်းမြင်ချီးကျူးပြောဆိုပါရယ်ဒီမိန့်ခွန်းဟာအပြုသဘောဆောင်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာနဲ့အစိုးရရက်တီနေရတဲ့အနေအထားတွေအပေါ်ပိုနားလည်သဘောပေါက်စေတယ်လို့လည်းဆိုပါရယ် AP သတင်းတပုတ်ကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါရယ်ရှင်
နေပြည်တော်ကအပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဘုဒ္ဓနာနှစ်မှာဒီကနေ့မနေ့စင်နာရီကမြန်မာနိုင်ငံရဲ့ယက်တီချက်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားခဲ့တာပါ။ဒီမိန့်ခွန်းပြောကြားချိန်မှာမြန်မာနိုင်ငံလွှင့်ကမျိုးကြီးတချို့မှမိန့်ခွန်းပြောချိန်နဲ့တပြိုင်တည်းလူစုလူဝေးနဲ့ကြီးရှုခဲ့ကြသလိုမိန့်ခွန်းပြောကြားတဲ့ခန္ဓာကိုယ်တော့နိုင်ငံတကာသံတမန်တွေအဖွဲ့အစည်းတွေပြည်တွင်းပြည်ပသတင်းမီဒီယာတွေတက်ရောက်ခဲ့ပါတယ်ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယဌာနကိုယ်စားလှယ် Paul Edwards က
ကျွန်တော်အမြဲပဲကောင်းမြင်ပါတယ်ငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းညီညွတ်ရေးအတွက်သူဟာအားလုံးအတူတူလက်တွဲပြီးလှုပ်ဆဲခြင်းကြောင့်ပြောတော့ပါတယ်ဒီအကြံပြုချက်ကိုလက်ခံပြီးဒီအတိုင်းလှုပ်သွားပါမယ
်ဩဂုတ်လကုန်ပိုင်းကအာဆာရိုဟင်ဂျာအကြံဖက်သမားတွေကမြန်မာလုံခြုံရေးရေကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာမှာရခိုင်ပြည်နယ်ရင်းကဒေသခံမော်စလင်တိမ့်နဲ့ချီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့တာကြောင့်မြန်မာအစိုးရပေါ်နိုင်ငံတကာကဝိုင်းဝန်းဝေဖန်ခဲ့ပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြကြတဲ့အချက်အလက်တိုင်းဟာအမှန်မဟုတ်ဘူးလို့တော့အစိုးရဘက်ကညင်းကျက်ထုတ်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာရုရှားသံမတ်နီကိုလေးလစ်စတိုပါဒော့ဖ်ကတော့ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်အကောက်မြင်ပါတယ်
။ Because as a first step I think it was a good
ပထမခြေလှမ်းအနေနဲ့ဒါဟာကောင်းမွန်တဲ့မိန့်ခွန်းပါ။အဲ့နောက်တော့လက်တွေ့အကောင်အထည်ဖော်ဆက်လန်းသွားမယ်ဆိုတာကျွန်တော်ယုံပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့အတူလက်တွဲလှုပ်ဆောင်မှုအဆင်သင့်ရှိနေတယ်ဆိုတာနဲ့နိုင်ငံတကာမိသားစုတွေရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလေးထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားလို့ပါ
ရခိုင်ပြည်နယ်ကပြည်ပခါရီကြောင့်ဒေသခံမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်။ဒါပေမဲ့ဒီအရေးအတွက်နဲ့ပတ်သက်ပြီးအသေးချာစစ်ဆေးမှုတွေလုပ်ရမှာဖြစ်တယ်လို့လူမှုအတိုင်းအဝန်တွင်တဟဇာတာရှိရှိနေထိုင်နေတဲ့သူတွေကိုပြန်လည်လက်ခံသွားမယ်လို့မြန်မာအစိုးရဘက်ကပြောထားတာပါ။ပြဿနာဖြစ်နေတဲ့နေရာကိုပဲမကြည့်ပဲတိုင်းပြည်လုံးရဲ့အနေအထားကိုထက်တွက်ဖို့လဲထောင်ဆန်းစုကြည်ကသူ့မိန့်ခွန်းအတွင်ထည့်သွင်းပြောဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ဟောင်လျန်းကလည်းဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းကြောင့်အခြေအနေကိုပိုသဘောပေါက်လာရတယ်လို့ပြောပါရယ်။
I think this is a very good speech. I think it will help the international community.
အရန်ကောင်းတဲ့မိန့်ခွန်းပါမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်အပေါ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပိုပြီးနားလည်နိုင်အောင်အထောက်အကူဖြစ်စေမှာပါ။ဒါအပြင်မြန်မာအစိုးရရည်တည်နေတဲ့အနေအထားနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာကပိုနားလည်နိုင်စေဖို့အထောက်အကူဖြစ်မှာပါ။
သူတို့နေအိမ်တွေကိုမီးရှို့ဖျက်ဆီးခံရပြီးဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာရတယ်လို့ပြောဆိုသူတွေကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံဆိုင်ရာသံအမတ်မိုဟာမက်ဆော်ဖီယာရာမန်ကလည်းဒေါက်ဆန်းစုကြည်ပြောကြားတဲ့အတိုင်းလက်တွေ့အကောင့်တွေဖော်ဖို့လိုတယ်လို့ဆိုပါရယ
် I would simply say one thing that whatever
ကျွန်တော်ခက်ရှင်းရှင်းပြောနေတာတခုကတော့သူပြောတာတွေကအင်တာနက်မှာကောင်းပြီးကျွန်တော်အနေနဲ့လည်းမှန်မှန်ကန်ကန်အကောင့်တွေပေါ်ဆောင်ရွက်သွားဖို့ပါပဲ
ပရိပခါတွေဖြစ်ပွားခဲ့တဲ့ယော်ရီတဲကတဝက်ကျော်ကတော့ပဂရိအတိုင်းရှိနေခဲ့တယ်လို့ဒေါက်ဆန်းစုကြည်ကပြောပါရယ်အမုံတရားနဲ့ကြောက်ရွံ့ခြင်းကြောင့်ကဘာကြီးအနေနဲ့ပူလောင်ကျွမ်းစေပြီးပရိပခါတိုင်းဟာအဲ့ဒီအမုံတရားနဲ့ကြောက်ရွံ့ကြီးစိုးမှုကနေဆင်းသက်လာတာဖြစ်တယ်လို့ဆိုပါရယ်ဒီအမုံတရားနဲ့အကြောက်တရားဆင်းသက်လာရအကြောင်းရင်းခံတွေကိုဖယ်ရှားပြစ်မှသာမြန်မာနိုင်ငံကနေရောကဘာကြီးကနေပါပရိပခါတွေကိုအဆုံးသက်ခြုံငိမ့်နိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါရယ်ခင်ဗျာ